တရုတ်နိုင်ငံကိုတရားမဝင်ရောက်ရှိပြီးအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေနေရပ်ပြန်ရေးဘေးကျင်းတန်ရုံကဆောင်ရွက်ပေးနေတဲ့အကြောင်းကိုတင်ပြပေးပါမယ်။တရုတ်နိုင်ငံကိုတရားမဝင်ရောက်ရှိနေကြတဲ့မြန်မာအလုပ်သမားတွေအနေနဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်ပြန့်ပွားနေတာကြောင့်နေရပ်ပြန်နိုင်ဖို့အတွက်တန်ရုံကိုဆက်သွယ်အကြောင်းကြားလာသူဦးရေ1600ဝန်းကျင်လောက်ရှိနေပါဗျ။အဲ့ဒီအထက်ကမှ630ဝန်းကျင်လောက်ကိုတရုတ်ဘက်ကတာဝန်ရှိသူတွေနဲ့ဆက်သွယ်ပူးပေါင်းပြီးပြန်ပို့ပေးထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကနေစပြီးနေရပ်ပြန်လို့ကြောင်းဆက်သွယ်အကြောင်းကြားလာသူညော့နေလာပြီလို့ပီကျင်းမြို့မှာရှိတဲ့မြန်မာတန်ရုံကတာဝန်ရှိသူကပြောပါတယ်။
နင်းတော့ပါလေနင်းတော့ပါလေဟိုဆက်ဆံခြင်းဖြစ်ခါကြပါလေဟိုတလာပိုင်းလောက်ကုန်ခံပြီးတို့နှစ်လပိုင်းဆောပိုင်းကာလာတွေပေါ်တော့နင်းစီရဖြစ်ပေါ်တော့ဒီကျွန်တော်ဖုန်းတွေတော့ဟိုမနာရတဲ့အနေထားကျွန်တော်လက်ခံရရှိပါတယ်အခုနောက်ပိုင်းတော့တော်တော်လေးနင်းတော့ပါကြည့်တော့
နေရပြန်ဖို့တန်ရုံကိုဆက်သွယ်ရမှာနေရလိပ်စာအပြည့်အစုံနဲ့နိုင်ငံသားစီစီရေးကပ်ပြားအမှတ်တူကိုတရားဖြစ်ဆွတ်ပေးဖို့တန်ရုံကပြန်လည်အကြောင်းကြားထားပေးမယ်အလုံသမားတွေဘက်ကအကြောင်းပြန်မလာသူ3-400လောက်ရှိတယ်လို့ဆိုပါတယ်ဒီရပိုင်းအတွင်းမှာတော့ဖုန်းဆက်လာသူဥယျာဉ်နေသွားပြီး9ရောက်တစ်ဖွဲ့6ရောက်တစ်ဖွဲ့လောက်စီသာဆက်သွယ်လာတာရှိတယ်လို့ဆိုပါတယ်။ဒီလိုဖြစ်လာတာကလည်းလက်တလောအခြေအနေမှာဆက်ယုံတချို့ပြန်လည်လဲပတ်လာတာကြောင့်လည်းဖြစ်နိုင်တယ်လို့တန်ယုံတာဝန်ရှိသူကပြောပါတယ်
။1500မှာတချို့ကြတော့လည်းဟိုရောက်ခါစားဟိုဖြစ်ခါစားကတော့စိုးရိမ်ပြီးတော့ဟိုဆက်ကြတယ်ရှိတာပေါ့နော်။ဆက်ကြတယ်ရှိတယ်ကျွန်တော်တို့ကအဲ့မှာကြံကြံခဲ့တွေထုတ်ပြန်ပြီးတော့ပြောတယ်ဆက်တဲ့လူတွေပြောပါတယ်ကျွန်တော်တို့ရောက်တဲ့နေရာအတိအကျပေါ့နော်။နေရာတိကျပြောမှကျွန်တော်တို့ကဒီရဲကိုဆက်သွယ်ပြီးလို့ရပါလေဆက်သွယ်ရဲနဲ့ဆက်သွယ်ပြီးဒီနိုင်ဆောင်ပြီးလို့ရမှာဆိုတော့ရောက်တဲ့နေရာအတိကျတော့ကျွန်တော်ဒီနိုင်ငံသားစီစီကြတာလေးပေါ့နော်နံပါတ်လေးကိုပြောပြီးတော့ပြန်ပို့ပြပါဆိုပြီးတော့ပို့ပြပါဆိုပြောလိုက်တာလေးရှိပါတယ်တချို့လည်းပို့ပါတယ်ခင်ဗျတချို့လည်းအဲ့လိုမဆက်သွယ်တော့ဘူးခင်ဗျမဆက်သွယ်တော့ဘူးဟိုတဲ့ဟိုပြန်မလာတော့တော့အခုတည်းပြန်ဆက်ပြီးမဆက်သွယ်တော့ဘူးလေရှိဆိုလို့တော့ဖြစ်ခါကြတော့တော်တော်လေးစိတ်ပူပြီးတော့ဟိုနော်ဆက်ကြတာရှိပါတယ်အခုနောက်ပိုင်းတော့တကယ်လေးလေးညီတော်လို့လည်းဖြစ်တယ်နောက်တစ်ခါတော့ခုနကပြောလို့ဆွေရုံနေအလုပ်ရုံနေပြန်လေလက်သက်လေးလေးပဲဟိုမပြောင်းချင်တော့လို့လားသဘောလားတော့မပြောတဲ့
ပေကျင်းမှာရှိတဲ့မြန်မာတန်ရုံကနေအလုပ်ရှင်နဲ့အလုပ်သမားကြားအောင်ညှိနှိုင်းမှုတွေလုပ်ပေးခဲ့တယ်ရှန်တုံးပြည်နယ်ရဲ့ဝန်တန်းမြို့ဟိုင်ဖူရေလုံငန်းစက်ရုံကမြန်မာအလုပ်သမား300နီးပါးကို2တုပ်ခွဲပြီးပြန်ပို့ပေးมาဖြစ်တယ်လို့တန်ရုံကမတ်လ16ရက်နေ့မှာထုတ်ပြန်ထားတဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်မလောက်16ရက်နေ့မနေ့ကအဲ့ဒီအလုပ်သမား300နီးပါးတည်းကတဝက်ဖြစ်တဲ့အလုပ်သမား150လောက်ကိုပထမအတော့အဖြစ်ပြန်ပို့ပေးပြီးမြန်မာနိုင်ငံထဲကို19ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်။ဒီတရက်နေ့ရက်အတွင်းမှာပဲတရုတ်နိုင်ငံမှာရောက်ရှိနေတဲ့တရားမဝင်မြန်မာအလုပ်သမား100ဝန်းကျင်လောက်ပြန်ပို့ပေးဖို့ညှိနှိုင်းဆောင်ရွက်ထားတယ်လို့တန်ရုံတာဝန်ရှိသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်တရုတ်နိုင်ငံမှာတည်ဆုံးသူစုစုပေါင်းက3000ကျော်ရှိပြီးလက်ရှိရောဂါပိုးတွေ့ရှိထားသူ8000ကျော်နဲ့ပြန်လည်သက်သာလာသူ9000နီးပါးရှိနေပြီဖြစ်ပါတယ်။ကျွန်မအင်တနာထုံးပါရန်ကုန်ကနေသတင်းပေးပို့ပါရစေ။